မောင်နှောင်းအကြမ်းဖက်မှုလေးလာစုံစမ်းရေးကော်မတီအနေနဲ့ပမာဏအစီရင်ခံစာကိုပြည်내လွှတ်တော်ထံတင်ပြပြီလို့သိရပါတယ်ရှင်။အဲ့ဒီအစီရင်ခံစာမှာဘလို့အချက်လက်တွေများပါဝင်ပါလဲရှင်
။ဒီမောင်နှောင်းလေးလာရဲ့အစီရင်ခံစာကဒီနိုဝင်ဘာ9ရက်နေ့မှာတင်လိုက်ပါတယ်။နောက်လွှတ်တော်အော်ဒါကြီးစီရနေတဲ့အတွက်ပြည်내ဆိုရလိုရရင်ပြည်ထောင်စုအစိုးရကိုတင်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာပါဝင်တဲ့အချက်လက်တွေနဲ့အဓိကပြောချင်တာကတော့ပထမတစ်ချက်ကဒီဖြစ်ရရှင်ရဲ့အကြောင်းရင်းရည်ရွယ်ချက်ရိုဟင်ဂျာဆိုတဲ့အမည်နာမတစ်ခုတိုင်းရင်းသားလူမျိုးတစ်ခုရရှိဖို့နဲ့အဲ့ဒီရိုဟင်ဂျာတွေရဲ့ပိုင်ဆိုင်မှု area မြေနေရာတစ်ခုကိုခိုင်ပြီးတဲ့အရရှိဖို့အတွက်ဖြစ်တယ်။ကိုယ်ပိုင်အုပ်ချုပ်ရေးရဒေသတစ်ခုရရှိဖို့အတွက်သူတို့စူးစမ်းခြင်းဖြစ်တယ်လို့ကျွန်တော်သုံးသပ်တယ်။အဲ့ဒီနေရာမှာနှစ်ပိုင်းတွေ့တယ်။တစ်ပိုင်းကတော့သူတို့ကဒီဌာနဆိုင်ရာအဖွဲ့အစည်းတွေအစိုးရရဲ့ဖိနှိပ်ရှုပ်ရှင်မှုအောက်ကိုမခံနိုင်လို့သူတို့ကတော်လှန်ပါတယ်ဆိုတော့ပုံရိပ်ကိုကမ္ဘာနိုင်ငံအသီးသီးကိုပြရှင်တယ်မီဒီယာလောကကိုထုတ်ပေါ်ရှင်တယ်အခုကော်ဖီအာနာပါဝါနဲ့အဖွဲ့အစည်းကိုသူတို့ကဒီလိုပြရှင်တယ်အချက်နောက်တစ်ချက်ကဘာလို့တိတ်ခိုက်တယ်လဲဆိုလို့ရှိရင်ဒီလိုတိတ်ခိုက်တဲ့အခါမြန်မာနိုင်ငံအစိုးရကသူတို့ကိုလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတည်းအနေနဲ့အသိမှတ်ပြုပြီးတော့27ရင်းချရဲ့ပင်လုံကြီးနာခံကိုတစ်ချိန်ချင်းမှာခုံပေါင်းခေါ်လာနိုင်တယ်အဲ့ဒီရင်းချရဲ့စပွဲဝိုင်းကိုရောက်လာရင်သူတို့ဟာရိုဟင်ဂျာအဖွဲ့အစည်းကိုတောင်းဆိုမယ်ရိုဟင်ဂျာရဲ့သက်ဆိုင်တဲ့ area တခုကိုတောင်းဆိုဖို့တော့သူတို့ကြိုးစားချက်ဖြစ်တယ်လို့ကျွန်တော်တို့ဒီအဖွဲ့အစည်းကိုသုံးသပ်ပါတယ်
အဲ့တော့ဒီအကျန်းဖတ်မှု area တွေမှာပါဝင်တဲ့မွတ်စလင်အတိုင်းဝိုင်းတွေရောတွေ့ဆုံခဲ့သေးလားရှင
်။အဲကျွန်တော်တို့လုံရှင်ရေးအရာတော့ကြီးရတယ်ကိုဝင်ထွက်ခွင့်မတွေ့ခဲ့ရပါဘူး။မွတ်စလင်အတိုင်းဝိုင်းတွေကိုကျွန်တော်တို့မြင်တွေ့ခဲ့တာရှိတယ်။ဒါပေမဲ့စကားပြောခွင့်တော့မရဘူး။တွေ့ရတာကကျွန်တော်တို့တွေ့ချင်းပိုင်းမှာတင်ပြရရင်တော့ကျွန်တော်တို့ကြီးရလေးမျိုးတော့ကျွန်တော်တို့တွေ့တယ်။အဲပထမကြီးရကတော့ခုနကလိုပုံမှန်အလုပ်လေးပတ်နေတဲ့ကြီးရတွေပေါ့နော်။ဘာမှမဖြစ်ဘူး။အဲဒီကြီးရတွေအမျိုးတွေ့ရဲ့နောက်တစ်ချက်ကြီးရတယ်မှာတော့အမျိုးသမီးနဲ့ကလေးတွေသာရှိပြီးအမျိုးသားတွေပျောက်နေတဲ့ကြီးရတယ်တွေ့တယ်။နောက်တစ်ချက်ကပါဆိုအမျိုးသမီးရောအမျိုးသားရောကလေးရောအိမ်မွေးတည်းဆက်တွေရောမရှိတဲ့ကြီးရတယ်ရှိတယ်။နောက်နောက်တစ်ချက်ကတော့မိချုပ်ခံရတဲ့ကြီးရပေါ့ကျွန်တော်ကြီးရ၄မျိုးလောက်ကိုဖိချပြီးကျွန်တော်တွေ့ရတယ်။ဒုတိယအမျိုးသားတွေပျောက်နေတဲ့ကြီးရတွေကသူကကြောက်လန့်ပြီးတော့အဲ့ဒီအမျိုးသားတွေကမနဲ့အစိုးရဆိုရင်ရွာကနေထွက်သွားပြီးတော့ညနေနေဝင်မိုးရှုံးကအဲ့ဒီရွာကိုပြန်လာတဲ့သဘောရှိတယ်။အဲဘသူမှမရှိတဲ့ရွာတွေကတော့ဒီပတ်ဝန်းကျင်မှာပြန်ပတ်မှုဖြစ်ပေါ်ခဲ့တဲ့ကြီးရွာတွေနဲ့အလီနာပတ်ဝန်းကျင်မှာရှိကြတဲ့ကြီးရွာတွေဖြစ်တယ
်။လက်ရှိဒီပမာဏအစီရင်ခံစာမှာလက်တလောဆောင်ရွက်ရမယ့်အကြောင်းအရာတွေအနေနဲ့ရောဘယ်လိုမျိုးတင်ပြထားတာမျိုးရှိလဲရှင်
။ကျွန်တော်တို့အဲ့ဒီမှာရှိတဲ့ရခိုင်တိုင်းရင်းသားတွေနေတဲ့ကြီးရွာတွေဟာဘင်္ဂလီကြီးရွာအများစုဂျာမန်နေရာတွေတဲ့အဲ့ဒီကြီးရွာတွေမှာလုံခြုံရေးတပ်ဖွဲ့တွေရှာပေးပါ။ဒါမှမဟုတ်ရင်လည်းတနည်းကိုတစ်ချိန်လောက်ဒီလုံခြုံရေးတပ်ဖွဲ့တွေလှည့်ခင်းနေတဲ့လှည့်ပေးပါ။အဲ့ဒါလေးတောင်းဆိုရဲကျေးရွာလုံးရှင်ရဲ့တပ်ဖွဲ့ပေါ်တော့တီးတန်းဖွဲ့စည်းပြီးတော့လက်လက်တဆင်ပြီးလို့ရဲအဲ့လိုမဟုတ်ရင်လည်းအခုဒေသနာရဲတပ်ဖွဲ့ကိုဖွဲ့မယ်လို့အစိုးရကလည်းကြေညာထားပါတယ်အဲ့ဒါကိုအမြတ်ဆုံးအောင်ကောင်းပြဖို့ရဲမောင်တို့ဒေသမှာရှိတဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေလေတွေနဲ့ခိုးဝင်လာတဲ့ရှောင်းတွေရှိတယ်အဲ့ဒီရှောင်းတွေကိုလက်ကင်းနေတဲ့ဒီနေရှားဆောင်ဒီအများကြီးနေနဲ့လှည့်လည်ပြီးတော့ကင်းနေဆောင်ပြီးဖို့လိုတယ်အဲ့ဒီရှောင်းတွေတချို့ရှောင်းတွေဆိုရင်လည်းလို့အပိဓာပိုက်ပြီးဖို့လိုတယ်လို့အချက်ပြုတာလည်းရှိပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့လုံချုံရဲ့ပိုင်းမှာဒီဘူးစိတော်မောင်တို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်ရဲ့နေဆက်ကိုကာယနာတဲ့သံစုရုံးလောက်နဲ့မလုံလောက်ဘူးအဲ့ဒါတွေကတစ်ဖက်တစ်ကောင်ကကိုဝင်ဘင်္ဂလီကြီးကလက်နက်တွေလူတွေကိုအချိန်မရွေးအဝင်ထွက်သွားလာနိုင်တဲ့လမ်းကြောင်းဖြစ်တယ်လုံချုံရဲ့သံစုရုံးလောက်နဲ့မနိုင်ဘူးအဓိကအောက်တိုင်းကာယံဖို့လိုတယ်လို့ဒေသခံတွေကတင်ပြတဲ့အဲ့ဒါကိုလည်းအချက်ပြုတင်ပြထားပါတယ်လူဝင်လူထွက်ကိစ္စဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဒီနေဆက်တွေကလူဝင်လူထွက်ကိစ္စကိုတင်းတင်းကြပ်ကြပ်လုပ်ဖို့အတွက်အချက်ပြုတာလည်းရှိပါတယ်အခုကြည့်ရတာကဘင်္ဂလီကြီးရတွေကအလုံးပိုက်ကာရထားပြီးတော့ပြင်စားကြည့်ရင်ဘာမှမမြင်နိုင်ဘူးလမ်းလို့လည်းသက်သက်မတ်မတ်မရှိဘူးသူတို့ကတကယ်ရာသူစကားတစ်ခုလိုတိဆောက်ထားတယ်အဲ့ဒီကြီးရတွေရဲ့တိဆောက်မှုလုံးဝကရွာကိုကာရထားတဲ့အသားအဆီးတွေကအကုန်လုံးပြေပြတ်မှုလိုတယ်ရှင်းရှင်းလင်းလင်းရွာကိုတာဝန်ရှိတဲ့ပုံကိုဝင်ထွက်သွားလာရင်အန်တီမဖြစ်မှုတော့အဲ့ဒါတွေကိုရှင်းလင်းဖို့လိုတယ်အဲ့ဒါတွေကိုကျွန်တော်တို့အကြံပြုလာပါတယ
်အပိသက်အစီရင်ခံစာရောဘယ်လိုလောက်များတင်ပြနိုင်မှုရှိလဲရှင်
ဟုတ်ကဲ့ပါကျွန်တော်တို့ကတက်တန်းလာဒီဇင်ဘာ31ရက်နေ့မှာဒီကော်မတီရဲ့တက်တန်းကုန်မယ်ဆိုတော့ကျွန်တော်တို့ဒီဇင်ဘာနောက်ဆုံးမလမှာအပိသက်စီရင်ခံစာမှုတင်ရပါလိမ့်မယ်
ဟုတ်ကဲ့ပါဆရာအခုလိုဖြည့်ကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ